ယခင်သမ္မတဟောင်းကာတာရဲ့ဇနီးရိုစတင်ကာတာရဲ့စာပနာခန်းနာကိုအတ္တလန်တာမြို့မှာအင်္ဂါတွေကကျင်းပခဲ့ပြီးသက်ရှိထင်ရှားသမ္မတခရောအားလုံးနဲ့ယခင်သမ္မတအသက်69နှစ်အရွယ်ခင်ပွန့်ဂျီမီကာတာအပါအဝင်သမ္မတ3ယောက်တို့တက်ရောက်ခဲ့ကြပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတခရောဂျီလ်ပါဂျင်ယခင်သမ္မတဘေကလင်တန်နဲ့သမ္မတခရောဟီလရီကလင်တန်သမ္မတခရောတွေဖြစ်ကြတဲ့မလန်နီယာထရမ့်မီရှယ်အိုဘားမားနဲ့လောရာဘွတ်ဒုတိယသမ္မတကမ်လာဟဲရစ်တန်သူခင်ပွန်းတို့ဒီခန်းနာကိုတက်ရောက်ခဲ့ကြပါတယ်။ခန်းနာမှာရိုစတင်ကာတာကြိုက်တဲ့ကျန်းစာစာပိုက်တွေကိုဖတ်ရှုခဲ့ပြီးဂန်ဝင်ဂီတအသံကိုလည်းကြားကြရပါတယ်။သူမရဲ့သားနဲ့မြင်းနဲ့အခြားယင်းသူလေးယောက်ကဂုဏ်ပြုစကားပြောကြားခဲ့ကြပါတယ်။သမ္မတဟောင်းခင်ပွန်းတဲ့ကာတာရဲ့ပတ်ပတ်လည်းမှာသူ့သားသမီးတွေနဲ့မြင်းပြစ်တွေကထိုင်ခဲ့ကြတာကိုလည်းတွေ့ရပါတယ်။မစ်ရိုစတင်ကာတာဟာအသက်69ခုနှစ်နေသွားခဲ့တဲ့best human ပြီးလို့ရှိရင်ဒုတိယအသက်ရှည်ဆုံးအမေရိကန်သမ္မတကတော့လည်းဖြစ်ပါတယ်အသက်96နှစ်အရွယ်နိုဝင်ဘာလ19မှာသူမပွင့်လွန်ခဲ့တာပါသူတို့ရဲ့အိမ်တော်အသက်က89နှစ်ရှိပါတယ်ဂျော်ဂျီယာပြည်နယ် Plains မြို့မှာဒီကနေ့ဗုဒ္ဓဦးနေ့မြေချဖို့ရှိပြီးမိသားစုဝင်တွေပဲတက်ရောက်ကြမှာဖြစ်ပါတယ်ခင်ဗျာ